မိုးရစ်ဆေးဝါးသုံးဆွဲခဲ့တဲ့ရဲအရာရှိဟောင်းလက်ချက်နဲ့ကလေးငယ်24ယောက်ပါဝင်38ယောက်ပြစ်ဒဏ်ခံရပြီးတဲ့နောက်မူးယစ်ဆေးဝါးနှိမ်နှင်းမှုကိုထိုင်းအစိုးရကတိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့ချင်းရိုင်ပြည်နယ်ဘန်ဒူမြို့နယ်အတွင်းဗဟိုရိုတင်အဝေးကြီးလမ်းမမှာနယ်မြေခံရဲတပ်ဖွဲ့ကစစ်ဆေးရေးဂိတ်ချပြီးကားတွေကိုစစ်ဆေးခဲ့တာပါတနိုင်ငံလုံးကိုဖြန့်ချီနေတဲ့ရွှေတရိကန်ဒေသထုတ်စိတ်ကြွဆေးတွေဟာချင်းရိုင်ပြည်နယ်ကနေတဆင့်ဝင်ရောက်လာနေတာဖြစ်လို့ထိုင်းအနာပိုင်တွေကအဲ့ဒီပြည်နယ်ကိုတိုက်စိတ်တိုက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အောက်တိုဘာလ23ရက်နေ့ညသကောင်းရံအချိန်မှာအဖြူရောင်ပစ်ကတ်ကားတစ်စီးကစစ်ဆေးရေးဂိတ်ကနေစစ်ဆေးမှုကိုမခံဘဲမောင်းပြီးတော့ထွက်ပြေးခဲ့ပါတယ်။ထွက်ပြေးသွားတဲ့ကားကိုရဲကားတွေကအမိလိုက်ပြီးဖမ်းဆီးခဲ့ရမှာတော့စန်တီကျေးရွာနီးရောက်ချိန်ကားမောင်းလာတဲ့လက်နက်ကင်နှစ်ဦးနဲ့ရဲတပ်ဖွဲ့ဝင်တွေကြားပစ်ကတ်တိုက်ခိုက်မှုမိနစ်အနည်းငယ်ကြာဖြစ်ပွားခဲ့ပါတယ်။ဒီနောက်ကားပေါ်မှာပါလာတဲ့မူးယစ်မှောင်ခိုသမားတဦးသေဆုံးခဲ့ပြီးတဦးကိုအရှင်ဖမ်းမိခဲ့တယ်လို့စိတ်ကြွဆေးပြား၄တန်းကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကအောက်တိုဘာလ14ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ထိုင်းရဲချုပ်ချူနာဖတ်စာရစင်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။တရိတ်ကမကနေเรื่องขยายผลยึดทรัพย์ท่านผู้บัญชาการยาเสพติดเนี่ยก็ได้รับนโยบายไปแล้วที่จะไปดําเนินการขณะเดียวกันเนี่ยเราก็แสวงหาความร่วมมือนี่ครับ
မူးယစ်နှိမ်နှင်းရေးနဲ့ပတ်သက်ပြီးထိုင်းဆိုရကပြတ်သားတဲ့မူဝါဒတွေချမှတ်လှုပ်ဆောင်နေပါတယ်။မူးယစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေကိုအဓိကကြိုးကင်နေတဲ့သူတွေကိုရအောင်ဖော်ထုတ်ပြီးပိုင်ဆိုင်မှုတွေကိုတင်ပြီးတော့အရေးယူမှာပါ။နောက်ပြီးတော့မူးယစ်ဆေးဝါးအများဆုံးဝင်လာနေတဲ့အိန္ဒိယချင်းနိုင်ငံတွေကအာဏာပိုင်နေစီကိုကျွန်တော်တို့တွားရောက်ပြီးထိုင်းနိုင်ငံရဲ့မူးယစ်နှိမ်နှင်းရေးစစ်ပွဲမှာပူးပေါင်းပါဝင်ဖို့ညှိနှိုင်းဆွေးနွေးသွားမယ်ဆိုပြီးပြောသွားပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့လက်နက်ကိုင်နှစ်ဦးဟာတောင်ပေါ်တိုင်းရင်းသားလက်မှတ်တွေကိုကင်ဆောင်ထားသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီရဲ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်မြဝတီမြို့နဲ့အနီးဆုံးတပ်ပီနယ်အတွင်းမှာတော့ထိုင်းအစိုးရအမှုတမ်းတွေအနေနဲ့လည်းမူးယစ်ဆေးဝါးရောင်းချတာတုံးဆွဲတာတွေကိုပြုလုပ်ရင်ဥပဒေအရပြင်းထန်စွာအရေးယူဆောင်ရွက်သွားမယ်လို့လည်းတပ်ပီနယ်အုပ်ချုပ်ရေးမှူးကဒီရဲ့ပိုင်းမှာပဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ရှင်။